ထိုင်းဆိုရကက်ဘိနက်ဝန်ကြီးအဖွဲ့အစ်ကိုထမ်းပြင်ကအတည်ပြုလိုက်တဲ့အတွက်အထွေထွေရွက်ောက်ပွဲကျင်းပပြီး3လကျော်အကြာမှာဝန်ကြီးချုပ်တဲ့ဆက်သာထာဗစ်ဆင်ဦးဆောင်တဲ့အဆိုရအဖွဲ့စတင်တာဝန်ထမ်းဆောင်နိုင်တော့မှာဖြစ်ပါတယ်။တာဝန်မှာတန်းထုတ်ပြန်ကြေးအရဝန်ကြီးကက်ဘိနက်အဖွဲ့မှာအင်ချမ်းမြေတထေးကြီးလည်းဖြစ်တဲ့ဝန်ကြီးချုပ်ဆက်သာကဗန္ဒာယီဝန်ကြီးအဖြစ်ပူးတွဲတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။သူ့ရဲ့ဖွဲ့ထိုင်းပါတီဝင်3ယောက်ကလည်းဒုဝန်ကြီးချုပ်တာဝန်တွေအပြင်နိုင်ငံခြားရေးစီးပွားကူတန်စတဲ့အဓိကကြားတဲ့ဝန်ကြီးတာဝန်တွေကိုပူးတွဲယူကြမှာဖြစ်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံခြားရေးဝန်ကြီးတစ်ကပန်ပရီဖာဟီသနုခွန်ဖြစ်လာတော့မှာပါဒုဝန်ကြီးချုပ်တာဝန်ကိုတော့6ယောက်ကပူးတွဲတာဝန်ထမ်းဆောင်ကြပါလိမ့်မယ်ပြည်ထောင်ဝန်ကြီးတာဝန်ကတော့ညွန်ပေါင်းအဖွဲ့မှာဒုတိယအများဆုံးပါတဲ့ဖုန်ကြိုက်ထိုင်းပါတီဝင်ကိုရွေးချယ်တာဝန်ပေးထားပါတယ်မိလာမှာကျင်းပခဲ့တဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းဒုတိယမဲအများဆုံးရခဲ့တဲ့ဖွဲ့ထိုင်းပါတီကပထမအများဆုံးအနိုင်ရခဲ့တဲ့ Move Forward ပါတီမပါပဲတခြားပါတီအတော်များများနဲ့ညွန်ပေါင်းဖွဲ့ခဲ့တာဖြစ်ပါတယ် Move Forward ပါတီခေါင်းဆောင်ဖိထာလင်ဂျာရွန်ရက်ကိုဝန်ကြီးချုပ်ခံဖို့ထိုင်းလွတ်တော်ကပယ်ချခဲ့တဲ့အတွက်ထိုင်းနိုင်ငံမှာဝန်ကြီးချုပ်တင်တဲ့အဆိုအသစ်ဖွဲ့ဖို့ကြံ့ကြာခဲ့တာဖြစ်ပါတယ်အဆိုအသစ်တက်နိုင်ဖို့ဖွဲ့ထိုင်းပါတီကဝန်ကြီးချုပ်လောင်းကိုအဆိုပြုမယ်လို့ Move Forward ပါတီကပြောကြားခဲ့ပေမဲ့လည်းဖွဲ့ထိုင်းပါတီညွန်ပေါင်းဖွဲ့ချိန်မှာ Move Forward ပါတီမပါဝင်ခဲ့ပါဘူးဖွဲ့ထိုင်းပါတီဟာဝန်ကြီးချုပ်ဟောင်းသက်စင်ရှင်နဝါဦးဆောင်နဲ့ဆက်နွယ်တဲ့ထောက်ခံမှုရထားတဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ